ပြီးခဲ့တဲ့လတုန်းကပင်လယ်ပြင်မှာမြန်မာရေတပ်ကဖမ်းဆီးခဲ့တဲ့ရိုဟင်ဂျာမွတ်စလင်200နီးပါးကိုရခိုင်ပြည်နယ်ထဲပြန်ပို့ခဲ့ပြီးဖြစ်ကြောင်းတင်းနယ်လာနေမှာတာဝန်ရှိသူတွေရဲ့အပြောကိုကိုကာပြီး AFP သတင်းကဖော်ပြပါတယ်။တင်းနယ်သားရီတိုင်းကော့တောင်းအနီးမှာပြီးခဲ့တဲ့ဒီဇင်ဘာလလယ်ပိုင်းက183ယောက်ကဲတင်ခဲ့ရတာပါ။တင်းနယ်လာနေကရပ်ယူထားတဲ့တပ်ပုံထဲမှာတော့အမျိုးသားအမျိုးသမီးနဲ့ကလေးငယ်စုစုပေါင်း18ယောက်တို့ရခိုင်ပြည်နယ်မြို့တော်စစ်တွေအနီးကပင်လယ်ကမ်းဆက်တစ်သားလေပေါ်ကနေဆင်းလာတာကိုတွေ့ရပါတယ်။သူတို့ရဲ့နာမည်တွေပါတဲ့ကပ်ပြားတွေကိုလည်းချိတ်ဆွဲထားကြပြီးကမ်းခြေမှာတန်းစီနေကြတာပါ။သူတို့ကတော့သဲချောင်းစခန်းကိုခေါ်ဆောင်သွားပြီးချက်နဲ့156ယောက်ကတော့မောင်တော်မြို့နယ်တဲကငခုရစခန်းကိုပို့ဆောင်ခဲ့တယ်လို့ရခိုင်ပြည်နယ်လုံခြုံရေးနယ်နေဆက်ရေးရဌာနကပြောဆိုချက်ကိုကိုကဖော်ပြထားပါတယ်ငခုရစခန်းဟာဆိုရင်တော့ဘင်္ဂလားဒေ့ရှ်ကပြန်လာတဲ့ဒုက္ခသည်တွေကိုစီးစစ်လက်ခံရဖြစ်ပါတယ်ဒီလူတွေကိုအရေးယူမလားဆိုတာကရှင်းရှင်းလင်းလင်းမသိချောင်းဘုံမှုကြီးမင်းတန်က AFP ကိုတယ်လီဖုန်းနဲ့ဖြေကြားပြီးဒီလူတွေအရေးကိုတော့ရခိုင်အရေးကြီးချက်ဆောင်ရွက်တဲ့ UEHRD ကဆုံးဖြတ်မှာဖြစ်တယ်လို့လည်းပြောပါတယ်ရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေကြောင့်ထွက်ပြေးရတဲ့တိတ်နေချီတဲ့လူတွေကိုစီးစစ်ပြီးပြန်လက်ခံမယ်လို့မြန်မာအစိုးရကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့အတိအမှတ်မပြုပါဘူး